ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုဘတ်ဆန်ချာကျွန်းကိုပြောင်းရွှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြင်ဆင်ဆောင်ရွက်နေပြီးဒီနှစ်ကုန်ပိုင်းလောက်အစီအစဉ်တွေစတင်နိုင်မယ်လို့ယူဆပါတယ်။အဲဒီကိုမိမိစန္ဒာနဲ့အညီသွားရောက်ဖို့လက်ခံသဘောတူထားတဲ့ဒုက္ခသည်တချို့ရှိသလိုမသွားလိုတဲ့ဒုက္ခသည်အတော်များများလည်းရှိနေပါတယ်။တစ်ဖက်မှာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်ရေးအစီအစဉ်တွေအရှိန်မြှင့်ဆောင်ရွက်ဖို့မြန်မာအစိုးရကိုဖိအားပေးနေတာတွေလည်းရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပြောင်းအရွှေ့အခြေအနေဘယ်လိုရှိပါသလဲ AP သတင်းဌာနရေးသားချက်ကိုအခြေခံပြီးကိုသားညိုကပြောပြထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တန်းလောက်ရှိနေပြီးတော့အင်မတန်ကိုကြက်ကြက်တဲတဲနေထိုင်နေရတာကြောင့်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ကဒုက္ခသည်ချုပ်ကိုဘင်္ဂလားပင်လယ်အော်ထဲမှာရှိတဲ့ပတ်စန်ချာကျွန်းကိုပြောင်းရွှေ့ဖို့စီစဉ်နေတာကြားပါပြီ။အခုဒီစီစဉ်ကိုမကြခင်လက်တွေ့စတင်မယ်လို့မျှော်လင့်နေရပါတယ်။ပစင်ချာကျွန်းဟာဘင်္ဂလားဒေ့ရှ်ကမ်းခြေနဲ့အတန်ငယ်ဝေးကွာပြီးတော့ရိုဟင်ဂျာတွေထွက်ပြေးကြတဲ့ဒီမြန်မာနယ်စပ်နဲ့လည်းနှီးပါတယ်။အဲဒီကိုကုဆန္နာနဲ့ကိုပြောင်းရွှေ့လူသူတွေကိုစကန်နီတဲမှာဆင်းကောက်ခံနေပါတယ်။ရိုဟင်ဂျာမိသားစု100လောက်ကသွားမယ်ဆိုပြီးတော့သဘောတူထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကြီးရန်တာဝန်ရှိသူတူဖြစ်တဲ့ကမဲလ်ဟူစိန်ကပြောပါတယ်။ပစင်ချာကျွန်းကိုဒုက္ခသည်တသိန်းလောက်ထိရွှေ့ပြောင်းနေရချပြီးဖို့ဘင်္ဂလားဒေ့ရှ်အစိုးရကလူလာနေပါတယ်။ဒါကြောင့်မို့နောက်ထပ်ဒုက္ခသည်တွေပါလက်ခံလာဖို့အာဏာပိုင်တွေကစီးအောင်ဆောင်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့အကြီးအကဲတူဖြစ်တဲ့နော်ဟောက်စိန်မတ်ဟီကတော့သွားဖို့စိတ်ဝင်စားသူတွေရှိနေပေမဲ့အရင်ဆုံးအဲ့ဒီနေရာကိုသွားရောက်လည်လာလိုတယ်လို့ပြောပါတယ
်။ ऐडे के सोमानो जायबल्ला समतर को मिले लिस्टी दे दी इन ऐडे से हजारो मीटर तक हो गई थी तुम्हारा यहां तो जो
पास चाओ दो रोहिंजा मिदासु 18 सुला तो बोल उठा बा को सेंटर ने को दवा लो रे रोहिंजा रे को စကန်တာဝန်ကစရင်လိုက်ကောက်ပြီးတော့စကားပြောနေပါလေဒီမှာဆက်နေဖို့ခဲ့မယ်ဘာစန်ချကျွန်းဟာနေထိုင်ဖို့လုံခြုံစိတ်ချရတယ်အစိုးရကလည်းနေထိုင်စားသောက်ဖို့စီစဉ်ဆောင်ရွက်ပေးမယ်လို့စကန်တာဝန်ကပြောပါလေဒါပေမဲ့လည်းအဲ့ဒီကျွန်းကိုပြောလို့တဲ့ရိုဟင်ဂျာတွေကပြောတာကအရင်ဆုံးသွားလေ့လာခွင့်ပေးပါသူတို့စိတ်ကြိုက်တွေ့ရင်ပြောမယ်မကြိုက်ရင်တော့မပြောဘူးပေါ့အဲ့ဒီတော့မိသားစု18စုကသူတို့သွားမယ်ဆိုပြီးစကန်တာဝန်ကကိုဆင်းပေးထားပါလေ
ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူကမဲလ်ဟူစိန်ကတော့လာမယ့်နိုဝင်ဘာလကုန်ဒါမှမဟုတ်ဒီဇင်ဘာလအထိမှာပြောင်းရွှေ့ရီကိုစလုပ်ရတယ်လို့ပြောပါတယ
်။ပြည်ကြားရင်ဂျေဘာရှန်ချော်ရီဂျက်ကလော့ခူရင်ဂါကေစထနန်တူရီ
ဘာစညာကျုံးပေါ်မှာရိုဟင်ဂျာတသိန်းရွှေ့ပြောင်းနိုင်အောင်အစင်းနဲ့စောက်လုပ်ပြီးထားပါပြီ။ကျွန်တော်တို့ရထားတဲ့စီးရင်ကမိသားစု100ပြောင်းမယ်လို့သဘောတူထားပါတယ်။သူတို့ဆန္ဒနဲ့သူတို့သွားတာပါ။တခြားရိုဟင်ဂျာတွေလည်းကိုယ်ဆန္ဒနဲ့ကိုယ်သဘောတူလာကြဖို့စီးအောင်ဆောင်ရွက်နေပါတယ်။ပြောင်းရွှေ့မဲ့ရက်တရက်တော့သတ်မှတ်ပါမယ်။အဲ့ဒီတမရအတွင်းပြောင်းလို့တဲ့ဒုက္ခတွေအားလုံးအတွက်လိုအပ်တာတွေစီစဉ်ဆောင်ရွက်နေပါတယ
်။ဒီလိုမျိုးပြောင်းရွှေ့မှုတွေကိုမကြခင်ဆောင်ရွက်မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကုလသမဂ္ဂနဲ့နိုင်ငံတကာကိုပြောထားပြီးပါပြီ။အဲ့ဒီကျွန်းပေါ်မှာနေဖို့အိမ်စာတင်ကျောင်းဗလီစတဲ့ဒီအခြေခံစောက်အုံတွေပြင်ရေကြီးရေရှမ်းမှုကာကွယ်အစီအမံတွေလည်းပါဝင်ပါတယ်။ဒီအတွက်ဒေါ်လာတန်းတဲ့ချီကုန်ကြခံထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း New Hakuro လိုမျိုးဒုက္ခတွေအကြောင်းမှာတော့စိုးရိမ်မှုတွေကရှိနေတော့မှာ။ခုဒီပြောင်းမယ့်နေရာဟာပစင်ချာကျွန်းကိုဒီကနေပြီးတော့တင်လို့ရတဲ့ကုန်နိုင်တော့ကြာမယ်။အဲ့မှာမတော်ဆဖြစ်တာဒါမှမဟုတ်ကျွန်းမှာရေကြီးတာမျိုးရှိလို့ရေကြီးတာမျိုးဖြစ်လို့ရှိရင်ဘယ်နဲ့လုံးလဲ။ဒါတွေမဖြစ်ဘူးလို့လည်းအစိုးရကအားမမခံနိုင်ဘူး။အသက်အရွယ်ရှိတဲ့ဒီနေရာကိုဘယ်သူကသွားကျင်ပါ့မလဲဆိုပြီးတော့နူရူဟာကူးကပြောသွားတာဖြစ်ပါတယ်။နောက်ထပ်ဒုက္ခသည်တူဖြစ်တဲ့ရှက်ဖီအလမ်ကလည်းသွားဖို့တူတူခါခါကိုမြင်ပါတယ်
။ငါအားထင်ကဆော့ဇာချိုဟုတ်တယ်အားဇာယင်ဖင်ကိုရအားအန်ဒဖုန်နေတဲ့တော့ဘိုးလာကဲ
ဘလို့သွားနိုင်ပါလဲကွာကြားရကလေးကကျွန်တော်ကကြောက်နေတာအဲ့ဒီပြောင်းရင်ကျွန်တော်တို့တေးမှာပါပဲအဲ့ဒီကိုခေါ်သွားမယ့်အစားဒီမှာပဲတတ်လိုက်ပါတော့ဘလို့မှမသွားနိုင်ပါဘူး
ဒုက္ခသည်တွေကိုအဲ့ဒီကျုံကိုရွှေ့ဖို့အစိုးရကကြိုးစားနေတာ2015ခုနှစ်ခေတ်ကဖြစ်ပါတယ်ဒါပေမဲ့လို့ခုထိအောင်မြင်မြင်မလုပ်နိုင်သေးပါဘူးပင်လယ်ထဲမှာ20လောက်ကမှပေါ်လာတဲ့ဒီကျွန်းဟာမကြမကြရေကြီးတက်တဲ့နေရာမဟုတ်လို့လေကုလသမဂ္ဂရောလူခွင့်ရေးဖွဲ့တွေကပါအဲ့ဒီပြောင်းရွှေ့ရေးအစီအစဉ်ကိုသဘောမတွေ့ပါဘူး။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရကတော့ဒါကိုလက်မလျှော့သေးပါဘူး။2018ခုနှစ်တုန်းကနောက်ထပ်ဒုက္ခသည်တွေအလုံးရင်းရောက်လာတဲ့နောက်မှာတော့နေထိုင်ရေးခက်လာတဲ့ကြောင့်ဒုက္ခသည်တွေစိတ်ပြောင်းစားပြူလာပါတယ်။2019ရခိုင်မြောက်ပိုင်းမှာဖြစ်တဲ့ကြမ်းဖက်မှုတွေကြောင့်နောက်ထပ်ရိုဟင်ဂျာတွေရောက်လာပြီးတော့စခန်းတွေအတွင်းမှာဒုက္ခသည်ဥယျာဟာတသန်းလောက်ထိကိုဖြစ်လာတာပါ။ဒီချိန်ထဲမှာဒီလူတွေကိုမြန်မာပြည်ကသူတို့ရဲ့နေရပ်ကိုပြန်ရွှေ့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြမ်းမှာညှိနှိုင်းနေတယ်လို့ပဲသဘောတူညီချက်လည်းရထားပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းဒုက္ခသည်တွေနေရပ်ပြန်ရေးမှာလည်းဒုက္ခသည်တွေကသူတို့စိုးရိမ်ခြင်းနဲ့မပြန်နိုင်ဖြစ်နေပါတယ်။ဒီစီစဉ်ဖြစ်ဖို့ဆိုရင်လည်းဒုက္ခသည်တွေရဲ့ဆန္ဒသဘောထားအတိုင်းဖြစ်ရမယ်။ဒီစီစဉ်ပေါ်မှာဒုက္ခသည်တွေရဲ့ယုံကြည်မှုတည်ဆောက်ရမယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကလည်းထောက်ပြနေပါတယ်။ဒုက္ခသည်တွေဘက်ကလည်းသူတို့နေရာရင်းပြန်လို့ရှိရင်ဘေးကင်းစွာနေထိုင်နိုင်ဖို့နဲ့မူလနိုင်ငံသားအခွင့်အရေးတွေပေးဖို့တောင်းဆိုနေပါတယ်။မြန်မာစစ်ရဘက်ကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေနိုင်ငံသားဖြစ်ရေးကိုမြန်မာစစ်စံစီစစ်ဆောင်ရွက်ပေးပါမယ်လို့အာမခံထားပါတယ်။ဆိုတော့လက်ရှိအခြေအနေထိဆိုရင်တော့ဒီ Ranger ဒုက္ခသည်တွေအပြောင်းအရွှေ့ကတော့အနာဂတ်ကမရေမရာဖြစ်နေစေလို့ပြောအောင်ပါပါခင်ဗျာ။